ဖိလစ်ပိုင်နိုင်ငံရဲ့တရားဥပဒေစိုးမိုးရေးဆောင်ရွက်မှုတွေမှာအမေရိကန်ကတန်တိထန်ချပေးထားတဲ့ကတိအတိုင်းကူညီမှာဖြစ်ပေမဲ့ဖိလစ်ပိုင်အစိုးရအနေနဲ့လည်းလူ့အခွင့်အရေးကိုလေးစားလိုက်နာအောင်လုပ်ဖို့လိုတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကအင်္ဂါနေ့တုန်းကပြောကြားလိုက်ပါတယ်ဖိလစ်ပိုင်မှာလူခွင့်ရေးချိုးဖောက်မှုတွေတရားစီရင်ခြင်းမရှိဘဲတပ်ဖြတ်မှုတွေဖြစ်နေတဲ့ဆိုတဲ့သတင်းတွေကြောင့်အမေရိကန်ကဖိလစ်ပိုင်ရဲတပ်ဖွဲ့အတွေ့မောင်းပြန်တနက်အလက်ပေါင်း 26,000 ရောင်းချမဲ့အစီအစဉ်ကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်အမတ်ဘန်ဂါဒန်ကကန့်ကွက်ခဲ့ပြီးတဲ့နောက်မှာရောင်းချမှုကိုဆိုင်းထားတယ်လို့ဒီလွှတ်တော်သတင်းရက်ွက်ကိုကိုးကားပြီးတော့ Reuters သတင်းဌာနကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုနိုင်ငံခြားရေးဌာနပြောခွင့်ရသူဂျွန်ကာဘီကမငင်းဆန်တယ်လို့အတည်ပြုခြင်းလည်းမရှိခဲ့ပါဘူးရှင်